အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲရလဒ်တွေကိုရည်တွယ်နေဆဲဖြစ်ပြီးနောက်၄နှစ်အတွက်ဘယ်သူသမ္မတဖြစ်လာမလဲဆိုတာမရေမယာရှိနေဆဲပါကိုရိုနာဗိုင်းရပ်စ်ကပ်ကြောင့်စားရိတ်ကနေဂျူတင်မဲပေးခဲ့ကြတဲ့မဲတွေကိုပြည်내အတော်များများမှာရည်တွယ်နေဆဲဖြစ်တာကြောင့်လဲရလဒ်ကိုခံမှန်းမှုခံနေတာပါမဲရည်တွယ်နေဆဲပြည်내အများစုမှာလက်တလောထွက်လာပြီးတဲ့နောက်ရလဒ်တွေအရသမ္မတထရမ့်ကဦးဆောင်နေပြီမဲ့လို့မရည်တွယ်ရသေးတဲ့မဲတွေအများအပြားကြံနေပါသေးတယ်အဲ့ဒီမဲတွေကပြန်ပဲဂျိုးဘိုက်တန်ကိုထောက်ခံမဲတွေဖြစ်လာနိုင်ပွဲလည်းရှိနေတာပါဒီလိုမတည်ကြမှုတွေရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကဗိုလ်ဒူးနေအစောပိုင်းသမ္မတအိမ်ပြတော်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသူအနိုင်ရမှာတည်ကြတယ်လို့ပြောခဲ့တယ်လို့မဲရည်တွက်နေတာတွေရပ်ပစ်လိုက်ဖို့တရားဝန်ချုပ်ကိုတောင်းဆိုမယ်လို့ပြောပါတယ်အခုဟာကနိုင်ငံအတွက်တကယ့်မတမောင်မှုကြီးတစ်ခုလို့ဖြစ်နေပြီလို့သမ္မတထရမ့်ကမဲတွေဆက်ပြီးရည်တွက်နေသေးတဲ့အခြေအနေကိုကန့်ကွက်ပြောကြားရင်းတကယ်တမ်းပြောရရင်ကျွန်တော်အနိုင်ရပြီးသားဖြစ်နေပြီလို့ဆက်ပြောသွားခဲ့ပါတယ်အင်ဂျီရောကနေသမ္မတထရမ့်အဲ့လိုမပြောခင်အစောပိုင်းအချိန်မှာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကသူ့အပေါ်ထောက်ခံသူတွေကိုသူနေထိုင်တဲ့ဒလဝဲပြည်နယ်ဝီမင်တန်မြို့ကနေမိန့်ခွန်းပြောခဲ့ပါတယ်။ယုံကြည်စိတ်ဆက်မွေးကြပါ။ကျွန်တော်တို့အနိုင်ရမှာပါ။ကျေးဇူးတင်ပါတယ်လို့မစ္စတာဘိုင်ဒန်ကပြောပါတယ်။အနိုင်အရှုံးဆုံးဖြစ်ရမှာအရေးပါတဲ့အဓိကပြည်နယ်တွေမှာမဲရည်တွက်တာမပြီးသေးသလိုလက်တလုံးမှာတော့အဲ့ဒီပြည်နယ်အများစုမှာသမ္မတထရမ့်ကဦးဆောင်နေပေမဲ့မဲရည်အားလုံးရည်တွက်ပြီးချိန်အထိစိတ်ရှိရှိစောင့်ကြဖို့နောက်ဆုံးရလဒ်ကသူသာနိုင်မှာဖြစ်တယ်ဆိုပြီးမစ္စတာဘိုင်ဒန်ကပြောသွားပါတယ်